မင်းညကကျင်းပခဲ့တဲ့94ချိန်မြောက်အော်စကာဆုပေးပွဲမှာတော့ဆွအာနာမကြာမိသားစုအကြောင်းစအိမ်ဖွဲ့ရိုက်ကူးထားတဲ့ကိုဒါရုပ်ရှင်ဇာတ်ကားကအကောင်းဆုံးဇာတ်ကားဆုဆုခုခဲ့ပါတယ်။ရုံမတင်မဲအွန်လိုင်းကနေတဆင်ပြသတဲ့ရုပ်ရှင်အနေနဲ့အကောင်းဆုံးဇာတ်ကားဆုကိုပထမဆုံးရရှိတာပါ။မင်းညအော်စကာဆုပေးပွဲမှာခုခံအားချိုးဝေမှုကြောင့်စင်မကျုပ်ဝေဒနာခံစားနေရတဲ့ဇနီးတဲ့ဂျာဒါဖင်ကက်ရဲ့စီပင်ပုံစံကိုအရှုံးဖောက်ဆောင်းနောက်ခဲ့တဲ့အစီအစဉ်သစ္စာတူခရစ်ရော့ကိုစိတ်ဆိုးသောသားထွက်သွားတဲ့မင်ဒါဝီလ်စမစ်ကစင်ပေါ်တက်ပြီးတော့ပားရိုက်ခဲ့တဲ့ဖြစ်စဉ်လည်းပေါပောက်ခဲ့ပါတယ်။အခုလိုနောက်ပြောင်လိုက်တာကမင်းနမီတယောက်ရဲ့ရုပ်ဆင်းအင်္ဂါချွေးမှုအားနည်းချက်ကိုအကြောင်းရှာဆောင်းနောက်တာဖြစ်တဲ့ဆိုပြီးတော့ဝီလ်စမစ်ကမခံမရနိုင်ဖြစ်ခဲ့တာပါ။အကောင်ဆုံးအမျိုးသားသရုပ်ဆောင်ဆုကိုတော့ King Richard ရုပ်ရှင်ဇာတ်ကားနဲ့ဝီလ်စမစ်ကပဲဆုခုခဲ့ပါတယ်။သူကတော့ဒီရုပ်ရှင်မှာတင်းနစ်မဲ Venus နဲ့ Serena Williams တို့ရဲ့ဖခင်အဖြစ်တရုပ်ဆောင်ထားတာဖြစ်ပြီးတော့ Oscar ဆုကိုပထမဆုံးအကြိမ်ဆုကိုရရှိတာလည်းဖြစ်ပါတယ်။အကောင်းဆုံးအမျိုးသမီးတရုပ်ဆောင်ဆုကတော့ The Eyes of Tammy Faye ဇာတ်ကားနဲ့ Jessica Chastain ကဆုခုခဲ့ပါတယ်။အကောင်းဆုံးနိုင်ငံတကာရုပ်ရှင်ဇာတ်ကားဆုကတော့ဂျပန်ရုပ်ရှင်ဇာတ်ကား Drive Manga ကရွေးချယ်ခံခဲ့ရပါတယ်။